ဖွံ့ဖြိုးဆဲနိုင်ငံရဲ့အလုတ်ကိုင်းသုံးပုံနှစ်ပုံလောက်ဟာဆက်တွေကိုအသုံးပြုလာကြရတာနဲ့ပျောက်ကွယ်သွားနိုင်ပြီးဒီချိန်နဲ့ပရိပက္ခကိုရောဒုက္ခတွေဝင်ရောက်မှုကိုပါတိုးလာစေနိုင်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ကင်ကသတိပေးလိုက်ပါတယ်။ Washington DC မှာစက်တဘင်းနေချင်းပါတဲ့ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်မှုအဖွဲ့ကြီးအစည်းအဝေးကိုကမ္ဘာ့နိုင်ငံအသီးသီးကစီးပွားရေးနဲ့နိုင်ငံကြီးခေါင်းဆောင်တွေတက်ရောက်လာခြင်းမှာဒေါက်တာကင်ကအခုလိုပြောကြလိုက်တာပါ။ဒါပေမဲ့ဆက်ပစ္စည်းသုံးဆမှုကြောင့်အလုတ်ကန်ရောပါတဲ့နှုတ်ဘက်လောက်နည်းနည်းချဆင်းတယ်ဆိုတာကိုတော့တိတိကျကျမသိရဘူးလို့ပြောပါရစေ။အစင်းရဆုံးနိုင်ငံတွေမှာနေထိုင်သူတွေအင်တာနက်ကိုလက်လန်းနေလာပြီးလူနေမှုဘဝပိုအဆင်ပြေချောမောလာနေမှာပဲအခုလိုအလုတ်ကန်ခွန်းလန်းတဲ့ချင်းချောက်မှုတွေတွေ့လာရတာမို့ရလာကြတော့မျှော်လင့်ချက်တွေတိုးလာတာဖြစ်ကြောင်းပြောပါရစေ။ရှိဝဲကြီးဖားမှုနဲ့ခွန်းလန်းတွေမရှိရင်တို့ရဲ့မျှော်မှန်းချက်တွေမပြည့်နိုင်တော့ပဲစိတ်ပျက်မှုမတည်ငြိမ်မှုဒါမှမဟုတ်တခြားနိုင်ငံတော့အလုတ်ကန်ရှာဖွေတဲ့ဒုက္ခတွေတိုးလာနိုင်တယ်လို့ပြောပါရစေ။ကဘာကြီးအနေနဲ့ပြည်ပခါရီရာဒူးလူဖောက်ပြန်မှုတန်းအငက်သေးကြုံရတာတွေနဲ့ဒုက္ခကဘာစစ်ကြီးပြီးကစားကစားလို့အစိုးရဆုံးဒုက္ခနဲ့ပြဿနာနဲ့ရင်ဆိုင်ရတာလို့ပြဿနာမျိုးစုံရှိနေခြင်းမှာဒီကိစ္စကိုအရေးကြီးခြင်တွေ့ရမယ်လို့ကဘာဘဏ်ဥက္ကဋ္ဌကပြောပါတယ်။ဒီပြဿနာအတွက်အဖြေကတော့လက်ရှိမှာအတိုးနည်းနည်းဒါမှမဟုတ်အတိုးမဲ့ဖြစ်နေတဲ့ပုံပြကအရင်းအမြစ်တွေအတွက်ဒေါ်လာထရီလီယံနဲ့ချီပြီးချထားပေးဖို့ဖြစ်တယ်လို့လည်းပြောပါတယ်။စီးပွားပြငွေချေးသူတွေအရှုံးနေပြီးစီးပွားရေးလုံခြုံရေးရှိမဲ့ပုံစံတွေနဲ့ရင်းနှီးမြှုပ်နှံမှုလုံလိုက်အောင်ကူညီဖို့အတွက်ကမ္ဘာ့ဘဏ်ကျွမ်းကျင်သူတွေကနီလန်းရှာဖွေနေတယ်လို့လည်းပြောပါတယ်။